မြန်မာနိုင်ငံမှာမျိုးသားပြန်လည်တည်မြဲရေးဖြစ်ပေါ်ဖို့ကုလသမဂ္ဂဘက်ကကြားဝင်ဆောင်ရွက်ပေးနေတဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာပြည်ဆိုင်ရာအထူးကြံပေးခန့်အပ်ခံထားသူမစ္စတာအီဘရာဟင်ဂမ်မာရီဟာမနေ့ကညနေအမေရိကန်စံတော်ချိန်3နာရီကနေ4နာရီထိကုလသမဂ္ဂရဲ့ထွေထွေညီလာခံထဲမှာအဖွဲ့ဝင်နိုင်ငံတွေကိုသူ့ရဲ့မြန်မာရေးကြိုးပမ်းဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးတော့အချိန်တစ်နာရီကြာတကားပိတ်ရှင်းပြဆွေးနွေးခဲ့ပါတယ်။အဲ့ဒီဆွေးနွေးပွဲပြီးတဲ့နောက်ပိုင်းမှာတော့သတင်းသမားတွေကိုသူပြောဆိုခဲ့တဲ့ထဲကတချို့ကိုရှင်းပြပါတယ
်။ I think the message that I left was that it's very important for Myanmar not to go backwards.
ဒီကနေ့ထွေထွေညီလာခံမှာမြန်မာပြည်နဲ့ပတ်သက်ပြီးတော့အရေးကြီးတဲ့သတင်းစကားတစ်ခုကိုကျွန်တော်ပြောခဲ့ပါတယ်။အဲ့ဒါကတော့မြန်မာပြည်ရဲ့အခြေအနေဟာနောက်ကိုပြန်မဆုတ်ဖို့ရှေ့ကိုဆက်တိုးပြီးတော့တည်တာထင်ရှားတဲ့အဆင့်တစ်ခုရောက်အောင်တက်လန်းနိုင်အောင်လှုပ်ဆောင်မှုနိုင်ငံတကာမိသားစုစုဝင်တွေကလည်းမြန်မာအရေးကိုစိုးရိမ်မှုတွေရှိလာနေတဲ့အကြောင်းကိုကျွန်တော်ပြောဆိုခဲ့ပါတယ
်။ What we would like to see is the inauguration of the launch of substantive dialogue between the government and Aung San Suu Kyi.
မြန်မာရင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တွေ့ချင်းမြင်ချင်းနေတာကတော့ဒေါန်ဆန်းစုကြည်နဲ့စစ်ဆိုးရကြားမှာစစ်မှန်တဲ့တွေ့ဆုံဆွေးနွေးမှုတွေရှိလာဖို့ပါ။အဲ့ဒီကိစ္စတွေကိုအချင်းတတ်မှတ်ချက်တွေနဲ့လောက်ကန်ကြဖို့ဒေါန်ဆန်းစုကြည်နဲ့ NLD ပါတီဘိုးကော်မတီဝင်တွေနဲ့တချင်းထက်မကတွေ့ဆုံခွင့်တွေပေးဖို့တွေ့ဆုံဆွေးနွေးရေးတွေလုပ်တဲ့အခါမှာဒေါန်ဆန်းစုကြည်မှာသူ့ရဲ့အဖွဲ့အစည်းကလူတွေရှိနေဖို့လိုအပ်ပါတယ်။ဒေါန်ဆန်းစုကြည်ကိုပြန်လွှတ်ပေးတင်ပါတယ်။ဘာမှထပ်ပြီးတော့ဒီပြန်လွှတ်ပေးရေးကိစ္စကိုအချင်းထက်မစွဲသင့်ပါဘူးလို့မစ္စတာကမာရီကပြောခဲ့ပါတယ်။
The constitutional drafting process should be opened up so that those who are excluded from or decided not to participate.
နိုင်ငံတော်ဖွဲ့စည်းချုပ်ပုံအခြေခံဥပဒေမူကြမ်းရေးဆွဲနေတဲ့နေရာမှာလဲပွန့်ပွန့်လင်းလင်းရှိတယ်မှာလဲမူကြမ်းကိုနောက်ဆုံးဆင့်ရေးဆွဲလို့မပြီးခင်မှာတခြားနိုင်ငံရေးအင်အားစုတွေကိုပါဝင်ခွင့်မပေးတာမျိုးတွေမဖြစ်တင်ပါဘူးသူတို့အားလုံးပါဝင်ဖို့လိုပါတယ
် We really urge the authorities in Myanmar address the underlying social economic grievances of their people.And that's why we made the proposal.
ကျွန်တော်တို့တကယ်ပဲတိုက်တွန်းနေတာကတော့မြန်မာပြည်ရဲ့စီးပွားရေးလူမှုရေးအခြေအနေမှတွေကိုပြည်သူတရက်လုံးသိအောင်ဖွင့်ပြပြဖို့စီးရင်မွေးတွေ့မှုတွေတိုးပွားလာနေတာဟာပြည်ထနာတွေရဲ့အရင်းမြစ်တွေပဲဖြစ်တယ်ဆိုတာကိုသိအောင်ရှင်းပြဖို့လိုပါတယ်။နောက်လာတဲ့မှာကျွန်တော်မြန်မာပြည်ကိုနောက်တစ်ခေါက်ပြန်သွားဖို့လည်းရည်ရထားပါတယ်ဒီကိစ္စကတော့ပြောဆောင်နေတော့ပါ။နောက်ဆုံးမြန်မာပြည်ကတိုးတက်မှုတွေဘာတွေများရှိပါသလဲလို့မစ္စတာကမာရီကိုသတင်းတောက်တွေကမေးပါတယ်
So yesterday that they've released some other detained people including some monks and
မြန်မာနိုင်ငံတော်တံခါးတော်တွေအပါဝင်ဖမ်းဆီးခံထားတဲ့သူတချို့ကိုမြန်မာအာဏာပိုင်တွေကမနေ့ကပဲပြန်လွှတ်ပေးလိုက်ပါတယ်ကျွန်တော်အနေနဲ့တော့မြန်မာစစ်ဆေးရကိုတိုက်တွန်းနေတာကနိုင်ငံရေးရဖမ်းဆီးထားတဲ့သူတွေအားလုံးကိုချွင်းချက်မရှိပြန်လွှတ်ပေးဖို့ပါနောက်ထပ်ဖမ်းထားတဲ့ကိစ္စတွေအခုနောက်ပိုင်းမှာဆက်ရှိနေတဲ့ကိစ္စကိုရောမစ္စတာကမာရီသိပါသလားလို့သတင်းတော့ကမေးတော့ခင်ဗျားတို့အစ်စ်ထပ်ပြီးတော့ဖမ်းခံထားတဲ့သူတွေစီးရင်ရှိရင်ကျွန်တော်ကိုပေးပါဆိုပြီးတော့ပြန်ပြောပြီးတော့သတင်းသမားတွေနဲ့မစ္စတာကမာရီအနေချင်းငင်းခုန်ဖြစ်ခဲ့ကြပါတယ
် No, I'm not, you know, but I'm just
saying
that
saying there no,
I didn't say that. Please don't put any words into my mouth.I said and I made it clear
that ကုလညင်းကုန်ဖြစ်နေတာကတော့မြန်မာပြည်မှာထပ်ပြီးတော့အစ်စ်ဖမ်းဆီးမှုတွေရှိနေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့မစ္စတာကမာရီနဲ့သတင်းသမားတွေအကြားမှာအငင်းပွားနေကြတာပါခင်ဗျဒီမြန်မာပြည်တွင်းစက်တင်ဘာလအတွင်းမှာလူတွေတော်တော်များများအသက်ခံတာတွေရှိပါတယ်ဒီကိစ္စတွေဟာမစ္စတာကမာရီအတွက်တော်တော်စိုးရင်စရာစိတ်ပျက်စရာတွေဖြစ်နေပါသလားလို့သတင်းတော်တွေကမေးပါတယ်
Are you frustrated or are you concerned about that?
Very concerned.
ဒီကိစ္စတွေကမြန်မာပြည်မှာဖြစ်ခဲ့တဲ့ကိစ္စတွေကကျွန်တော်တို့ကအင်တာမဆိုရင်စရာကောင်းပါလေလို့ Mr. Kamari ကပြောခဲ့တာပါ။မကြခင်တုန်းကပဲကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ပမောက္ခပေါ်လိုဆာဂျီယိုပီညေရိုရဲ့အစင်ခန်းစာတွေကအချက်လက်တွေကိုပဲနောက်ဆုံးအချိန်တွေဖြစ်ကိုးကားပြီးတော့ Mr. Kamari ကကုလသမဂ္ဂရဲ့ထွေထွေညီလာခံမှာပြောဆိုသွားခဲ့တယ်လို့ဆိုပါတယ်။ကုလသမဂ္ဂရဲ့ထွေထွေညီလာခံမှာမြန်မာရေးကိုထူးကိုယ်စားလှယ်တူးကအခုလိုမျိုးချိန်ယူပြီးတော့ရှင်းပြဆွေးနွေးတယ်ဆိုတာဟာတဟာပထမဆုံးအချိန်ပဲဖြစ်ပါတယ်ကုလသမဂ္ဂရဲ့မြန်မာပြည်ဆိုင်ရာကိစ္စတွေကိုအရင်ကနေမတူတဲ့လှုပ်ဆောင်ချက်တွေရှိလာနေတယ်ပြောဆိုလာနေတဲ့အပေါ်မှာဘယ်လိုများသဘောထားပါသလဲလို့ NCGUB ပြည်တော်စုမြန်မာနိုင်ငံအမျိုးသားညွန်ပေါင်းဖွဲ့ကကုလသမဂ္ဂဆိုင်ရာတာဝန်ခံဒေါက်တာတောင်းထွန်းကိုကျွန်တော်မေးထားရလဲရှိပါတယ်ခင်ဗျာ
အခုဆိုလို့ရှိရင်ကုလသမဂ္ဂဘက်ကဒီမြန်မာပြည်ရေးကိစ္စကိုမစ္စတာကမ်ဘာရီတို့ကအရင်ကတည်းကပို့ပြီးတော့တိတိတသားကိုပြောလာတယ်ရှင်းပြလာတယ်ထွေထွေညီလာခံမှလည်းအခုလိုမျိုးတွေပြောလာတယ်ဆိုတော့တစ်ဖက်မှာကဒီမြန်မာစစ်ဆိုရကမစ္စတာကမ်ဘာရီရဲ့အကြံပေးမှုကြောင့်ခန့်အပ်ထားတဲ့ဆက်ဆံရေးဝန်ကြီးနဲ့ဒေါန်ဆန်းစုကြည်နဲ့တွေ့တာတွေဟာထပ်ပြီးတော့ရှိမလာတော့ဘူးတွေ့ခဲ့တဲ့အခြေအနေတွေကလည်းဘာတွေဖြစ်ခဲ့တယ်လဲဆိုတာလည်းဘာမှမသိရဘူးဆိုတော့မြန်မာပြည်ထဲမှာကနိုင်ငံရေးရထူးခြားတဲ့တိုးတက်မှုတွေဖြစ်မလာဘူးတစ်ဖက်မှာတော့ကုလသမဂ္ဂဘက်ကတော့စ조사နေပြီဒီလိုအခြေအနေတွေကိုဒေါက်တာတောင်းထွန်းတို့ကဘယ်လိုသုံးသပ်ပါလဲခင်ဗျာ
ကျွန်တော်တို့တွင်ねဒီနေ့ထွေထွေညီလာခံမှာမစ္စတာကမ်ဘာရီကလာပြီးတော့တင်ပြဆွေးနွေးတာကိုကျွန်တော်တို့ကြိုးစိုးပါတယ်ဘုလိုမျိုးဒီထွေထွေညီလာခံမှာလာပြီးတော့တင်ပြအစီရင်ခံတာကျန်တဲ့နိုင်ငံတွေနဲ့အပြန်အလှန်ဆွေးနွေးမှုတွေလုပ်တာဟာ ဒါပထမဆုံးအကျဉ်းလို့ကျွန်တော်တို့ပြောလို့ရပါတယ်ဒီနေ့အစွန်းနှွေးပွဲကတကားပိတ်အစည်းအဝေးဖြစ်တဲ့အတွက်ကြောင့်မလို့ဒီအဖွဲ့ဝင်နိုင်ငံတွေအနေနဲ့ဘယ်လိုမျိုးဆွေးနွေးမှုတွေလုပ်ခဲ့တယ်ဆိုတဲ့အသေးစိတ်အချက်အလက်တွေကကျွန်တော်တို့မသိသေးပါဘူးအခုလိုမျိုး UN ကနေပြီးတော့ဗမာပြည်ရေးကိစ္စကိုကျွန်တော်တို့လစ်လျူရှုမထားဘဲနဲ့နော်အာယုံဒီဇိုင်းလုပ်လာတဲ့အပေါ်မှာကျွန်တော်တို့တိုင်းတာတစ်ခုတည်းကျွန်တော်တို့အားရပါတယ်ဒါပေမဲ့ပြည်တွင်းမှာဖြစ်နေတဲ့အနေအထားကနော်ဒီတွေ့ဆုံဆွေးနွေးရဲ့အခြေအနေဟာနော်ကျွန်တော်တို့နောက်ကျောင်းပြန်သွားနေတဲ့အနေအထားတွေဖြစ်နေတယ်အဲဒုတက်မှုတွေမတွေ့ရဘူးတစ်ဖက်မှာလည်းလူခွင့်ရေးချိုးဖောက်မှုတွေပန်းစည်းမှုတွေဆက်ရှိနေတဲ့အတွက်ကြောင့်မလို့ဟလာကုလသမဂ္ဂအနေနဲ့အဲဒီတဲ့ပို့ပြီးတော့လှုပ်တင်လှုပ်ထိုက်တဲ့ဆောင်ရွက်မှုမျိုးတွေကိုလှုပ်တင်တယ်လို့ကျွန်တော်တို့မြင်ပါတယ်သူတွေညီလာခံမှာအခုလိုမျိုးဆွေးနွေးကြတာဤနိုင်ကြတာနိုင်ငံကြီးရဲ့သဘောထားအမြင်တွေကိုတင်ပြတာဒီလိုတင်ပြတဲ့ဆွေးနွေးမှုတွေထဲမှာနာဖကိုယ်စားလှယ်ရာလည်းရှိနေတဲ့အတွက်ကြောင့်မလို့နာဖအနေနဲ့ဒီနိုင်ငံတကာရဲ့ပြောင်းလဲလာတဲ့အနေအထားကိုအလေးအနက်သတိပြုသင့်ပါတယ်နိုင်ငံတကာကနေပြီးတော့ကြံပြုချက်တွေကိုနားထောင်ပြီးတော့ကောင်းထဲပေါ်သင့်တယ်နိုင်ငံတကာမှာအထူးကြံနေမယ်ဆိုလို့ရှိရင်ကျွန်တော်တို့တိုင်းပြည်နဲ့နာပါတယ်လူလူလည်းနဲ့နာပါတယ်เนาะဒါကြောင့်မလို့ဒီပူးပေါင်းဆောင်ရွက်မှုတွေကိုလုပ်တင်တယ်လို့ကျွန်တော်တို့မြင်ပါတယ်เนาะကုလသမဂ္ဂအနေနဲ့လည်းပဲဒီထွေထွေညီလာခံမှာအခုလိုမျိုးညှိနှိုင်းမှုတွေမကဘဲနဲ့လုံခြုံရေးကောင်စီအစ်စ်မှာလည်းပဲလုပ်တင်လုပ်ထိုက်တဲ့ဒီဆောင်ရွက်မှုမျိုးတွေကိုလုပ်ဖို့လည်းပဲကျွန်တော်တို့ဆက်ပြီးတော့တိုက်တွန်းနေပါတယ်အခုဆိုရင်မစ္စတာဂမ်ဘာရီရဲ့နောက်တစ်ချိန်ခရီးစဉ်ဟာသူ့အနေနဲ့ January မှာသွားနိုင်မှုမျှော်လင့်တယ်လို့ပြောပေမဲ့လို့မရင်မရဖြစ်နေတဲ့အနေအထားမှာရှိပါတယ်။နာဖဘက်ကလည်းတစုံတရာအကြောင်းမပြောင်းချသေးတဲ့အနေအထားမှာကျွန်တော်တို့အနေနဲ့နိုင်ငံတကာကနေပြီးတော့ဒီကိစ္စကိုပို့ပြီးတော့ PPCC ဆောင်ရွက်တင်တယ်လို့ကျွန်တော်တို့မြင်ပါတယ်။
ဟုတ်ကဲ့ဒေါက်တာတောင်းထွန်းကျေးဇူးများတင်ပါတယ်ခင်ဗျာ။